NCA အပြစ်ချက်လက်မှတ်မထိုးရသေးတဲ့ KN ၊ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP နဲ့မြန်မာနိုင်ငံရေးကော်မရှင် PC ဒီနေ့ကြားပင်နဲ့ live call ပြုမှာတွေ့ဆုံဆွေးနွေးပွဲဟာအလားအလာကောင်းတဲ့အကြောင်း KNPP ဘက်ကပြောပါတယ်။ဒီနေ့အစည်းအဝေးမှာပြစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးကိစ္စရပ်တွေဆွေးနွေးခဲ့သလိုမနက်ကမှတော့တပ်ပိုင်းဆိုင်ရာအပါအဝင်တခြားကိစ္စရပ်တွေကိုဆက်လက်ဆွေးနွေးသွားကြဖို့ရှိပါတယ်။ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောက်နိုင်ကုန်းအိမ်ကစုံစမ်းတင်ပြထားပါတယ်ရှင်။
အစီအစဉ်ကလက်မှတ်ရေးဆွဲနိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဒီရင်းနှီးမျိုးရသုတ်သက်ရေးပါတီ KMPP ကိုယ်စားလှယ်ဖွဲ့နဲ့ငင်းချမ်းရေးကော်မရှင် PG ကိုယ်စားလှယ်ဖွဲ့တို့ဟာဒီကနေ့တရားပြင်တဲ့လွယ်ကော်မြုပ်ပြည်နယ်ခမ်းမမှာတွေ့ဆုံညှိနှိုင်းဆွေးနွေးခဲ့ကြတာပါပထမနေ့ဒီကနေ့ဆွေးနွေးမှုအချိန်တွေကတော့ KMPP ငင်းချမ်းရေးတွေ့ဆုံဆွေးနွေးရေးကော်မတီ PNC ရဲ့ကျော်ရွေးစုဝေးကြည့်သူနက်နက်ဘလိုကအခုလိုပြောပါတယ
်ချင်းဒီနေ့ဆွေးနွေးကြမှာအရင်ကထုတ်ဆုံးထားခဲ့တဲ့20ဘောဒီချက်တွေထဲမှာပါတယ်စောင့်ကြည့်ရေးကိစ္စတွေကိုကျွန်တော်တို့အတိအကျဆွေးနွေးဖြစ်ပါတယ်အဲဒီစောင့်ကြည့်ရေးမှာဆိုလို့ရှိရင်ဒီနေ့အစီအစောင့်ကြည့်ရေးဒီကစောင့်ကြည့်ရေးပေါ့နော်ကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်ကျွန်တော်နေတော့ကျင်းနာအားရမှုရှိပါတယ်အပြန်လန်ပုံပွင့်နေနေဆွေးနွေးဖြစ်ခဲ့ကြတာပေါ့နော်ဆွေးနွေးမှုကိုအောင်မြင်လို့ကျွန်တော်မျှော်လင့်ပြီးတော့ထက်ရှားမှာယဉ်ကျေးမှုတွေပိုပြီးဆောင်နိုင်တယ်လို့အဲ့လိုမျှော်လင့်ပါတယ်
ဒီကိစ္စတွေ့ဆုံမှုမှာအားရမှုတွေရှိပြီးဆွေးနွေးရအောင်မြင်မယ်လို့ယုံကြည်ကြောင်း PNDB ဘက်ကပြောပါတယ်။ခုနပြန်ကြက်မှာတော့တပ်ပိုင်းဆိုင်ရာကိစ္စရပ်ဖြင့်တခြားကိစ္စရပ်တွေဆက်လက်ဆွေးနွေးသွားမယ်လို့လက်နက်ဘလူးကခုလိုဆက်ပြောပါတယ်။
မနေ့ကကျတော့အတိအကျတော့ဒီတပ်ပိုင်းဆိုင်ရာကိစ္စလေးကျွန်တော်တို့ဆက်စပ်နေမှုရှိတယ်ပြီးတော့လူသားချင်းစာနာဆောက်ထားမှုအကူအညီကိစ္စဒေတာဖွင့်ပြီးကိစ္စလေးပြီးတော့ NGO နဲ့ INGO တွေရဲ့ပြည်내အတွင်းလုပ်ငန်းဆောင်ရွက်မှုနဲ့ပတ်သက်တဲ့စီကောမှုကိစ္စတွေကိုကျွန်တော်တို့ဆက်စပ်နေမှုရှိပါတယ
်ဒီကနေ့တွေ့ဆုံမှုမှာငင်းချမ်းရေးကော်မရှင် PC ကိုယ်စားလှယ်ဘက်ကတောက်ကတင်မျိုးဝင်းဦးဆောင်ပြီးတောက်ကကျော်တင့်ဆွေဦးသိန်းစောဦးခင်စောဦးတို့ပါဝင်သလိုကရင်မျိုးရသုတ်သက်ရေးပါတီ KMPP ဘက်ကဗိုလ်ချုပ်ပြည်သူကောင်းဆောင်ပြီးတော့စစ်စစ်သွင်းမှုရှင်မျိုးတန်းခုကန်နေရတို့ပါဝင်ပါတယ်။ဒါပြင်ကရပြည်နယ်ဆိုရဖွဲ့ပြင်နေမြေဆန်သမတော်ဘက်ကအကြီးအကဲတွေလည်းတက်ရောက်ခဲ့ပါတယ်။နေမြေဆန်သမတော်အနေနဲ့က KMPP ကို NCA ကိစ္စလက်မှတ်ရေးသွင်းဖို့တိုက်တွန်းခဲ့တယ်လို့ KMPP ပြောရေးဆိုခွင့်ရှိသူနက်နက်ဘလူးကပြောပါတယ်။ဒီလိုနှစ်ဖက်ပြေဆိုမှုကနေရရှိလာတဲ့သဘောတူညီချက်တွေကိုအကောင့်ဆက်ပေါ်မှုကနေယုံကြည်မှုဖြစ်လန်းစတင်နိုင်မယ်လို့ KMPP ပြောရေးဆိုခွင့်ရှိသူနဲ့နဲ့ဘလူးကပြောပါတယ
်ခုနှစ်ဦးနှစ်ဖက်သဘောတူညီချက်တွေကိုအကောင့်အထည်ပေါ်ပြီးတော့ဒီအကောင့်ထဲပေါ်မှုကနေယုံကြည်မှုတွေပိုကောင်းလာတဲ့အနေအထားမျိုးဟာဆိုလို့ရှိရင်ပြည်နေနဲ့80%တန်းတောင်းနိုင်တယ်လို့မျှော်လင့်ပါတယ်
ဒီနေ့မျိုးရသုတ်သက်ရေးပါတီ KMPP ဟာ UNSC ကိုညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီပေါ်ဝင်ဖြစ်ပြီးပြီးခဲ့တဲ့ဖေဖော်ဝါရီလတွင်မွန်ပြည်တပ်ပါတီနဲ့လာဟုဒီမိုကရက်တစ်စီယုံတို့အစိုးရနဲ့ NCA ပြည်ရဲ့လက်မှတ်ရေးသူစင်ကမပါဝင်ခဲ့ပါဘူး။ပြီးခဲ့တဲ့2019ခုနှစ်မှာ KMPP တာတာ3ဦးနဲ့အရသာ2ဦးကိုမြန်မာတပ်မတော်ကနေတပ်ပြတ်ခဲ့မှုနဲ့ဆက်လင်းပြီး KMPP နဲ့တပ်မတော်တို့ကြားဆက်ဆံရေးတင်းမာလာခဲ့တယ်လို့ NCA ပြည်ရဲ့လက်မှတ်ရေးသူရင်းမှာဟာသာတစ်ခုလိုဖြစ်လာခဲ့တာပါ။အဘိမဲ့ CMBG ဖွဲ့ရလဲမလ9ရက်နေ့မှာအစိုးရနဲ့ပရမဆုံးချင်းအလို့သဘောတွေ့ဆုံခဲ့ပြီးအခုလို NC လက်မှတ်ရေးသွင်းရင်းညနိုင်ဆွေးနွေးပွဲဆင်းပနိုင်တာဖြစ်ပါတယ် UNSC ကညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ထဲမှာရခိုင်မျိုးရကောင်စီ ANC ကလွှဲပြီးတော့ NC လက်မှတ်ရေးသွင်းခဲ့ပြီးသားဖြစ်ပါတယ်ဒီကနေ့ CMBG ကုစလေဖွဲ့နဲ့ညီချင်းရေးကော်မရှင် PC ကုစလေဖွဲ့တို့ NC လက်မှတ်ရေးသွင်းရင်းညနိုင်ဆွေးနွေးပွဲမှာမွန်ပြည်တပ်ပါတီကလွှဲပြီးတော့ NC နဲ့မဆိုးတိုင်းတာလက်နက်ကံဖွဲ့စည်းကိုပွဲကနေလိမ့်လာသူဖြစ်တက်ရောက်ခဲ့ပါတယ်။နှစ်ဖက်တွေ့ဆုံမှုကနေရရှိလာမဲ့ရလပေါ်မူတည်ပြီးတော့ NC နဲ့မရည်သွေးဖို့အတွက်ဆုံးဖြတ်သွားမယ်လို့လည်း KMPP တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။